အကွေးတိုင်းပေါင်းမြူနယ်တောင်ပိုင်းမှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေပါတယ်။ရေကျော်နဲ့ကြောက်ကုန်းကြီးရွာတို့ကနေအိမ်ယာနဲ့ထိမီးရှို့ခံခဲ့ကြပါတယ်။စစ်တပ်ရဲ့နေနေရှိမှုတွေကြောင့်ဒေသခံတွေလည်းတောတောင်တွေထဲမှာထပ်ပြေးတိမ်းရှောင်နေရပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့ထားတဲ့တဲ့ရင်ကိုကိုငင်းချန်းကပြောပြပါမယ်
။စစ်လက်နဲ့ထုတ်လုပ်ရမှာအသုံးပြုတဲ့ပစ္စည်းတွေတဲဆောင်လာတဲ့စစ်ကောင်စီရဲ့ကားတွေကိုမကွေးတိုင်းပေါင်းမြူနယ်တွေကမုံရွာပသိမ်လမ်းပေါ်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေကဧပြီ6ရက်နေ့ကတင်းယူခဲ့ပါတယ်။ဒါကြောင့်ဧပြီ6ရက်ညနေပိုင်းကစလို့ကားတွေအသိမ်းခံရတဲ့ပေါင်းမြို့နယ်တောင်ဘက်ဒေသကိုစစ်တပ်ကနယ်မြေရှင်းလင်းရေးတွေလုပ်နေပြီးဒေသခံကာကွယ်ရေးအဖွဲ့တွေနဲ့လည်းဧပြီ8ရက်နေ့တောက်ကြနေ့အထိတိုက်ပွဲတွေဖြစ်နေပါတယ်။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ဒေသခံကာကွယ်ရေးအဖွဲ့ဝင်တို့ကအခုလိုပြောပါတယ်
။ကားတွေဟိုဒီစစ်တပ်ကဒီညမှာလည်းဒီဘက်နဲ့လင်းနဲ့ဒီဆိုရှယ်ရဲ့ဒုက္ခရဲ့လက်ရှာရဲ့နံပါတ်ဒီအမှန်ကြီးနဲ့အမှန်တရား35ဒီနေ့ပြတ်သွားတယ်အနေနဲ့အနေနဲ့ပြတ်သွားနံပါတ်ရွာကြီးဝင်ပြီးမှမရှိဘူ
းပေါင်းမြို့နယ်တောင်ပိုင်းထဲကကျေးရွာတွေကိုဧပြီ6ရက်ညနေပိုင်းကလေးကစစ်ကောင်စီတပ်တွေဝင်ရောက်လာပြီးနယ်မြေရှင်းလင်းနေတာမှာဧပြီ9ရက်နေ့မှာတော့ပေါင်းမြို့နယ်တောင်ပိုင်းကရေကျော်ကျေးရွာကိုစစ်ကောင်စီတပ်တွေဝင်ရောက်မီးရှို့ခဲ့လို့နေ200ကျော်မီးလောင်ခဲ့ပါတယ်မီးလောင်တဲ့အခြေအနေနဲ့ပတ်သက်လို့ရေကျော်ရွာသားတူကအခုလိုပြောပါတယ
်။ရေရတော့ကျွန်တော်တို့ဝါလောက်ပဲဒီရွာလုံးဆိုရင်၄နေမှာဝါဆိုလိုက်ပါတော့တယ်။ကျွန်တော်တို့မိမိကဘလူးဝင်လာဆိုတော့မိမိကတို့ညကိုကားရင်းနဲ့ဝင်လာတယ်ဆိုရင်ကိုယ်ကားရင်းနဲ့ဝင်လာပြီးတော့ညကဝင်နေဝင်ပြီးတော့ပြန်ပြီးတော့လက်ဆောင်ပြန်ဝင်နေဆူကြတာ။ဒီလိုမကြီးတိုင်းတိုင်းခင်ဗျာညာကြီးလာပြီးတော့ညာကြီးလာပြီးတော့နားပါဆိုတော့ဒီလိုဆိုအကုန်ကြီးကြတာကျွန်တော်တို့ဒီမှာအကုန်လုံးလာအဲ့ဒီကြက်လည်းဒီလိုစီရဘာမှလည်းမတင်နိုင်လို့ကြောက်ဘူးပြေ။လုံးလည်းတော့ဘလူးမကိုစဉ်းစားလို့မရဘူးခင်ဗျာ။အဲ့လိုကြီးလာဒီလိုကဒီလာတဲ့ရှူတယ်ခင်ဗျာ။ရွာနီးချောက်ချွာရီအကုန်းကိုရွာပြီးဒီမှာအကုန်းကိုချောင်ရတာခင်ဗျာ။ဒီလိုမျိုးမှာအရာမျိုးကြီးရင်းနဲ့အစံကနဲ့ကြီးရွာနေရတာ။ဒီလိုမျိုးတော့မှအခုထမင်းတော့မစားရသေးဘူးခင်ဗျာ။အခုအကုန်းလက်မဲ့ကြီးဖြစ်ပြီးဒီလိုဘွားကြီးဘာမှကိုတုံးဆောင်မရတော့ဘူး။ရွာလေးပဲကြီးရလေဒီဒီပြချာတယ်မှာရင်းနေရတော့ဒီနေ့ဒီရက်ဒီလောင်းရဇာငတ်ဒီလောင်းရအဲ့လိုကြီးလောင်းနေတာခင်
ဗျရေကျော်ရွာနီးတူပဲရွာချင်းနီးတဲ့ចောင်းကုန်းကျေးရွာတွေကနေအိမ်တွေလဲမီးရှို့ခံခဲ့ရပြီးတော့ကျေးရွာသားတွေဟာတောတောင်တွေပုံအောင်နေရပါတယ်ရေကျော်ရွာသားတူကအခုလိုပြောပါတယ
်ဟုတ်ကျွန်တော်တို့ဟာပေါ့ရေရေဆိုကိုမိသားစုတွေရွာတွေအတူတူကျွန်တော်တို့တောထဲမှာပုံနေတာပေါ့ဟိုဘေးရာတွေကနှံ့ကြောတို့အဲ့လိုလာတဲ့အကြောင်းတော့ကျွန်တော်တို့လည်းတောထဲထွက်ပြေးတာပေါ့ညာပုံတာဟုတ်ကျွန်တော်တို့ကလည်းညံရဲဘူး။ဘာပြုလို့ဆိုဒီကဲလို့ကျွန်တော်တို့ကကျွန်တော်တို့ဒီကျွန်တော်တို့ရွာလူတွေဝင်လိုက်ရင်ကျွန်တော်တို့ကကြောက်တာဟုတ်စစ်ကြောင်းဝင်နေဆိုကျွန်တော်တို့ကသူတို့ကိုကြောက်တော့ပြီးတာပေါ့အဲ့ဒါမျိုး။ဟုတ်လူဦးရေလည်းအကုန်လုံးပြီးရတာပေါ့ညာကျွန်တော်တို့ကလေးတွေကမစားပေါ့နော်။ဖားနိုင်တဲ့လူတွေကမစားကျွန်တော်တို့အကုန်လုံးကိုယ်ဟန်ကိုလဲနေနေစားရရတာပေါ့ဗျာ
။ပေါ့တောင်ပိုင်းကကျွမ်းမြင့်ချေးရွာကိုလည်းဂျာတာပရင်းနေမှာစစ်ကောင်စီကရဟန်းရင်တွေနဲ့လေကြောင်းကနေပြစ်ခတ်ခဲ့တာကြောင့်အရသာတူတေဆုံးပြီးတဦးတန်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒါနဲ့ပတ်သက်လို့ VOA ကတီးခြားအတည်မပြုနိုင်ပါဘူး။လက်နက်တပ်ဆင်တဲ့ပစ္စည်းတွေတင်းစီခံရတာတွေအပြင်လေကြောင်းကနေပါပြစ်ခတ်တာနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်တာမရှိသေးပါဘူး။မကွေးတိုင်းနဲ့စကိုင်းတိုင်းတွေကမြို့နယ်တော်တော်များများမှာစစ်တပ်ကတရားဝင်တရားထွက်နေမြေရှင်းလင်းမှုတွေနေ့စဉ်ရက်ဆက်တလို့လုပ်နေပေမဲ့လည်းဒီရှင်းလင်းမှုတွေနဲ့ပတ်သက်လို့စစ်ကောင်စီကတရင်အတိအကျထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ။